ရန်ကုန်ဝေးတင်တက္ကသိုလ်၊ရန်ကုန်နောက်ပိုင်းတက္ကသိုလ်၊ရွှေဘိုတက္ကသိုလ်၊မူပင်တက္ကသိုလ်၊ပင်လုံတက္ကသိုလ်နဲ့ပြည်ပညာရေးကောလိပ်အပါအဝင်ကျောင်းဆက်ကျောင်းခန်းကဆရာဆရာမတွေကဦးဆောင်ပြီးရာထူးတိုးဖို့အတွက်စာမိုးပွဲဖြည့်ဆို့ရမယ့်စနစ်ကိုကန့်ကွက်တဲ့ဖဲကျုံးနဲ့လှုပ်ရှားမှုကိုမနေ့ကစပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။ရန်ကုန်ဝေးတင်တက္ကသိုလ်အင်္ဂလိပ်စာဌာနကဒေါ်အေးမီတက်ကအရင်ကမရှိခဲ့တဲ့စာမွေးပွဲစနစ်ကိုဒီနှစ်မှစတင်လှုပ်ဆောင်တာကိုဆရာဆရာမတွေကလက်မခံနိုင်တာကြောင့်ကန့်ကွက်တာဖြစ်ကြောင်းပြောပါတယ်
ကျွန်တော်ကရောင်းကျိုးနေမှာပဲတော့မစားမဖြေရဘူး။ကွာဒီနေ့ကတော့ဖြေတာလေးဖြေပြီးတော့ကန့်ကွက်တာပါ။အဓိကတော့ဒီရောင်းကျိုးကိုစားပွဲစီတာဆက်ပြတာတာပေါ့နော်။အဲ့ဒါကိုအဓိကတောင်းဆိုတာပါပေါ့။ကျွန်တော်ကစာမေးပွဲစီကိုပြရမယ်ဆိုလို့ရှိရင်စနစ်ကတော့ဆိုရင်ဒီနေ့ကတက္ကသိုလ်စင်မတာတက္ကသိုလ်ရုံးဝါလို့ဖိုင်ဘာလောက်နဲ့ပေါ့နော်။ဖြစ်မယ်ဆိုလို့ရှိရင်လည်းဒါကပြေလျှောက်ပါပါလို့မနေ့ကလည်းညွှန်းတဲ့မီဒီယာပါတော့ပြေးမှာပါ
။ကန့်ကွက်နေတဲ့ဆရာဆရာမတွေက2015ခုနှစ်ကခန့်အပ်တဲ့တက္ကသိုလ်ဒီဂရီကောလိပ်ဆရာဆရာမများကုစားပြုကော်မတီကိုလည်းဖွဲ့စည်းထားပြီးဒီဇင်ဘာလမကုန်ခင်မှာရာဒူးတိုးပေးဖို့စာမေးပွဲစနစ်မထားဖို့နဲ့နေရာပြောင်းရွှေ့တာဝန်ထမ်းဆောင်လို့သူတွေကိုပြောင်းရွှေ့ပေးဖို့အချက်၃ချက်ကိုဒီဇင်ဘာလသမ်းပိုင်းကစပြီးတောင်းဆိုနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတက္ကသိုလ်နဲ့ကောလိပ်တွေကနီးပြတရုတ်ပြဆရာဆရာမတွေကိုလက်ထောက်ကတိကရာဒူးတိုးပေးဖို့အတွက်စာမေးပွဲဖြည့်ဆို့ရမယ်ဆိုပြီးပညာရေးဝန်ကြီးဌာနကဒီဇင်ဘာလ24ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်လိုက်ပါတယ်။ဒါကြောင့်ဖန်ကျုံနဲ့လှုပ်ရှားမှုကိုမနေ့ကစပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။မနေ့ကတော့ဒဂုံတက္ကသိုလ်ကဆရာဆရာမတွေနဲ့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးတို့ဒဂုံတက္ကသိုလ်မှာတောင်းဆိုချက်တွေနဲ့ပတ်သက်ပြီးတွေးဆောင်ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့တောင်းဆိုချက်၃ခုလုံးကိုဝန်ကြီးအနေနဲ့ဆောင်ရွက်ပေးနိုင်ခြင်းမရှိဘဲဆွေးနွေးပွဲပြီးဆုံးသွားခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့ဒဂုံတက္ကသိုလ်မြန်မာသာဌာနလက်ထောက်ကတိကဦးမင်းစင်က IFA ကိုပြောပါတယ်
။ဝန်ကြီးရောက်လာတဲ့အခါကျတော့ဝန်ကြီးကအဲ့ဒီရာထူးတို့ပြောင်းကလည်းပြောင်းကျင်တဲ့လူကိုပြောင်းဝင်မပေးဘဲနဲ့ရန်ကုန်လိုမန္တလေးလိုနေရာကနေမှဟုတ်နယ်ကိုပြောင်းကျင်တယ်ဆိုရင်ပဲပြောင်းဝင်ပေးပါမယ်လို့ပြောပါတယ်အဲ့တော့နေရာလူတွေကတော့အခုရာထူးသာမုတ်ဝဲဖြည့်ပြီးရင်တော့မှရာထူးတို့ရင်တော့မှကတိကအတိဆိုတော့နောက်ထပ်၃နှစ်လောက်အတိကိုနေမှဆက်မရအောင်ပဲပေါ့နော်အဲ့လိုမျိုးပြောသွားပါတယ်ခင်ဗျဒါကြောင့်မို့လို့တောင်းဆိုချက်အားလုံးချုပ်လိုက်ရင်တော့တောင်းဆိုချက်၃ချက်လုံးမရဘူးပဲလို့ပဲပြောရမှာပေါ့
မြန်မာသာအင်္ဂလိပ်စာနဲ့အထွေထွေဘုဟုသုတဆိုတဲ့အကြောင်းအရာတွေကိုဇန်နဝါရီလ6ရက်နေ့မှာရေးဖြည့်ဖြည့်ဆိုရမှာဖြစ်ပြီးတက်ဆိုင်ရာအကြောင်းအလိုက်နှုတ်ဖြည့်လဲဖြည့်ဆိုရမယ်လို့သိရပါတယ်။ရာထူးတို့လျှောက်ထားသူတွေကိုစာမိုးပွဲစစ်ဆေးဖို့ဆောင်ရွက်ရတာဟာပြည်တော်စုရာထူးဝင်အဖွဲ့က2018ခုနှစ်မှာစတင်အသက်ဝင်တဲ့ရာထူးတို့မြင့်ညင်းဆိုင်ရာတတ်မှတ်ချက်ကြောင့်မဖြစ်မနေလှုပ်ဆောင်ရတာဖြစ်ကြောင်းအစိုးရပညာဦးသီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာအောင်မင်းက IFA ကိုပြောပါလေ
ကျွန်တော်တို့ကဟိုနိုင်ငံဝန်ထမ်းဥပဒေတွေကအတိုင်းပဲလေမီဒီယာပြုတ်ပြရာတူးကအမှုတန်းလေထောက်ကတိကရာတူးကအရာတန်းအရာရှိဖြစ်သွားတာအဲ့တော့အမှုတန်းကနေအရာတန်းကိုပြောင်းရင်ရာတူးဝင်အဖွဲ့ကိုသဘောတူညီချက်ကိုယူရတယ်အဲ့တော့ရာတူးဝင်အဖွဲ့ကိုပြည်လူမှာဒီရာတူးကိုတိုးပေးမယ်ဒီကြောင်းဒီကြောင်းနေမှာလက်ထောက်ကတိကရာတူးကိုတိုးပေးမယ်လို့ပြင်ရင်တင်ရဲကသူကရည်ရည်ရမှနှုတ်ဖြည့်ရမှအဲ့ဒါတွေကိုအကုန်ပေါင်းတင်ရတာအဲ့ဒါကြောင့်မှရာထူးဝင်အဖွဲ့ကလက်ခံတာလက်ခံပြီးတော့သူတို့ကသဘောတူရေဆိုတော့ကျွန်တော်တို့ကတူပြရတာအဲရေးပြီးနှုတ်ပြဆမွေးနဲ့မှရပါမယ်ဆိုတော့ကျွန်တော်တို့အဲ့တိုင်းလုပ်ရတာခင်ဗျာ
ကံကွက်မှုတွေရှိနေပေမဲ့ထုတ်ပြန်ထားတဲ့အတိုင်းဇန်နဝါရီလ6ရက်နေ့မှာစာမွေးပွဲစစ်သေးနိုင်ဖို့တက်ဆိုင်ရာကျောင်းအလိုက်ပြင်ဆင်နေပြီးပြည်ပနိုင်ငံတွေမှာတွားရောက်ပညာသင်ယူနေတဲ့ဆရာဆရာမတွေလည်းရာထူးတို့စာမွေးပွဲဝင်ရောက်ပြည့်စုံနိုင်ဝင်ရရေးအတွက်စီစဉ်ဆောင်ရွက်နေကြောင်းလည်းဒေါက်တာအောင်မင်းကပြောပါတယ်အမှုတန်းကနေအရာတန်းအဖြစ်ရာထူးတို့လျှောက်ထားသူတွေကိုစစ်ဆေးတာတွေလုပ်သင့်ပေမဲ့သံပိုးဝဲစနစ်နဲ့လှုပ်ဆောင်တာဟာမဖြစ်သင့်ဘူးလို့သုံးသက်သူတွေလည်းရှိနေပါတယ်။အခုစစ်ဆေးမဲ့ဘာသာရက်တွေဟာဆရာဆရာမတွေရဲ့အရေးအသေးတွေမြင့်တက်လာနိုင်မှာမဟုတ်တာကြောင့်ရာထူးတို့မြင့်မှုစစ်ဆေးတဲ့ပုံစံပြောင်းလဲသင့်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာကျောင်းဆရာဆရာမများတမကအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဒေါက်တာအာကာမိုးသူက IFA ကိုပြောပါတယ်
သမဝချီဘူဟာကြည့်လိုက်တဲ့အခါမှာအင်္ဂလိပ်စာဖြေရမယ်နောက်ပြီးတော့မြန်မာစာဖြေရမယ်ထွတ်ထွဘူးလို့တာဖြေရမယ်ပြောတက်ဆိုင်ရာမေဂျာမှာရှိတဲ့ဆယ်ဆယ်မတွေ capacity ကိုညှိတဲ့ဘောတဘောကတခုမှမပါဘူးတက်ဆိုင်ရာဘာသာရရဲ့တူးတက်ပုံတူးတက်မျိုးကိုညှိနေတာမျိုးမဟုတ်ဘဲနဲ့မဆိုင်တဲ့ဟာတွေကိုမြန်မာစီလူတွေပုံစံမျိုးတိတ်ထွက်တဲ့ပုံစံမျိုးတော့ဖြစ်နေတယ်တက်ဆိုင်ရာဆယ်ဆယ်မတွေဒါမေဂျာရဘာသာရတူးတက်လောင်လို့ရမယ်နောက်ပြီးတော့မှအစ်စ်စ်ညှိညှိတူးတက်လောင်လုပ်ပေးရမယ်ဥပမာ power pack presentation လုပ်ခိုင်းတာမျိုးဒီလိုရှင်ဒါဖြစ်နိုင်ကြတော်များတယ်ကျွန်တော်မြင်တာမေဂျာနဲ့ပတ်သက်တဲ့ဟာ power bright presentation ကြည့်ပြီးတော့မှဆုံးဖြတ်တာမျိုးလုပ်ပေးတယ်ဆိုတဲ့ဟာမျိုးကဟိုတိတိမျက်တာတဲ့မေဂျာတရားကိုရောက်ပေးတယ်ပေါ့နော
်လက်ထောက်ကတိကရာထူးတိုးခွင့်လျှောက်ထားတဲ့ဆရာဆရာမတွေတနိုင်ငံလုံးမှာ1900ဝန်းကျင်လောက်ရှိပြီးမနက်ဖြန်မှာန နေပြည်တော်ပညာရေးဝန်ကြီးဌာနရုံးမှာဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဆရာဆရာမတွေတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ။